အစိုးရရဲ့ညီညာရေးကော်မရှင်ကလာမယ့်16 18ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတော်မြို့မှာညီညာရေးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဒီလ9ရက်နေ့အနည်းစွမ်းနဲ့ဖိတ်ကြားလိုက်သလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကတော့အခြားနေရာမှာတွေ့ဆုံဖို့တောင်းဆိုထားပြီးဒါကိုပြန်လည်ညှိနှိုင်းနေကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေမှာညမထွက်ရအမိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်ကနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ညင်းချိုင်းကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် PSLF တအံပလောင် MNDAA ကိုက AA ရခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လကုန်ကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲသဘောတူညီချက်အရနောက်တစ်ကြိမ်ဆွေးနွေးပွဲကိုဒီလ16ရက်နဲ့18ရက်မှာကျင်းပဖို့သဘောတူထားတာပါဒီသဘောတူညီချက်အရကျိုင်းတုံမှာထပ်မံဆွေးနွေးဖို့ကိုအစိုးရကိုယ်စားလှယ်အဖွဲ့ကအဆိုပြုဖိတ်ကြားတာဖြစ်ပါတယ်ဒီဖိတ်ကြားမှုအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ PSLF တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောဆိုပါတယ
်။ဖိစာကတော့ကျွန်တော်ရပြီဖြစ်တယ်။တက်မယ်မတက်ဘူးဆိုတော့ကျွန်တော်လေးဖွဲ့ကဆက်ပြီးမှညီနိုင်မယ်။ဘာကြောင့်လဲဆိုတော့ဒီ group ကဒီချိန်တုံမှာသဘီမှတွေ့မယ်လို့ပြောရဲ။ကျွန်တော်ကတော့မိုင်းလာမဟုတ်ရင်ပန်ဆာမှာမဟုတ်ရင်ဒီပြည်နိုင်ငံထက်ကမြို့တစ်မြို့အပြံပြီးအဆူပြူတယ်ဖမာကောလဂျ်နူပြောတာပြတာဖြစ်တဲ့ဒီကောင်စီနေဘဝမှာဒီတပ်ပဲကုစလဲတော့တပ်ပြီးဘူးကျွန်တော်တောင်းဆိုထားတာရှိတယ်ဒီမှာတော့ဖင်တော့ဒီဒီဘယ်ရပစတော့တောက်ကပြောနိုင်မဲ့လူတရပါဘူးတော့လူရဲ့ဒီစီစီနဲ့ပဲတောက်ဆောက်တင်နေလို့ဖင်တော့အလုံးမဖြစ်နိုင်ဘူးဘောတော့အဲ့ဟာကိုကျွန်တော်စိတ်မှညီနိုင်နေတုံးဖြစ်တယ
်ကချင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူးကြီးနော်ဘူးကလည်း
ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဟိုဆွေးနွေးရေးကော်မတီကဘလို့ဆုံးဖြတ်တယ်ဆိုတာကျွန်တော်တို့ဘာမှမကြသေးဘူးခင်ဗျာတော့ပါသေးတယ်ကျွန်တော်ထင်တာတော့ဟိုစနစ်ဆက်3လောက်ဆိုတော့အပြတ်ထွက်မှာလို့ထင်ပါတယ
်မြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကအခြားနေရာကိုရွေးချယ်တာဟာသူတို့ကိုယ်စားလှယ်တွေရဲ့လုံခြုံရေးအတွက်ဖြစ်ကြောင်းပြောပါတယ်အစိုးရဘက်ကလာမယ့်ဆွေးနွေးပွဲမှာလက်နက်ကိုင်အဖွဲ့ကအစင်းမြင့်ကိုယ်စားလှယ်တွေတက်ရောက်ဖို့ဖိတ်ကြားထားတယ်လို့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းတာဝန်ယူကြောင်းသူတို့ပေးပို့တဲ့ဖိတ်ကြားစာမှာဖော်ပြထားပါတယ်ဒီတကြိမ်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်၄ဘွဲ့အကြားနှစ်ဖက်သဘောတူအပြည့်အစုံစာချုပ်ချုပ်ဆိုရေးနဲ့တက်နေရချထားရေးစတာတွေကိုအလေးထားဆွေးနွေးကြမှာဖြစ်ပါတယ်ဒီလ9ရက်နေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာည9နာရီကနေမနက်9နာရီထိအပြင်ထွက်သွားလာတာမလုပ်ဖို့လူ၄ယောက်တက်ပုံမစုဖို့တားမြစ်ချက်ကိုမလိုက်နိုင်ရင်တည်ဆဲဥပဒေအရပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဖော်ပြထားပါတယ်လောက်ကင်မျိုးအုတ်ချိုရေးအဖွဲ့နဲ့နီးစပ်သူတူကတော့လောက်ကင်မျိုးအခြေအနေကိုအခုလိုပြောပါတယ
်တူကြီးရှိပြီလေအေးကြာပြေတော့အတိတ်ကမဟုတ်ပါဘူးအရင်တည်းကရင်တည်းကအရင်ကနားနာရေးကုန်းနာရေးဒီဖက်ကဘာမှမရှိဘူးချင်းနီကောင်းပါတယ်ကောင်းပါတယ်
လောက်ကင်မျိုးနဲ့ရတက်ဖွဲ့ကိုမင်းမြန်းရမှာဒီကြင်ညာချက်ဟာအစ်စ်ထုတ်ပြန်တာမဟုတ်ပဲနှစ်လတစ်ကြိမ်တက်တန်းတိုးတာဖြစ်ကြောင်းအမည်မဖော်လိုသူရဲရရှိတူကပြောဆိုပါတယ်DNLA တအံပလောင် MNDA ကိုက AA ရခိုင်ဖွဲ့တွေပါဝင်တဲ့မဟာမိတ်အဖွဲ့ကတော့ဩဂုတ်လ15ရက်နေ့ကပြင်ဦးလွင်နဲ့နောင်ချိုမြို့နယ်တွေအတွင်းမှာတိုက်ခိုက်တာတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာမန္တလေးလာရှုံမူဆယ်နဲ့တိန်ဒီကွန်းလုံစတဲ့လမ်းမကြီးတွေပေါ်မှာကားတွေပိတ်ဆို့တာတံတားတွေဖောက်ခွဲတာစတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီလ2ရက်နဲ့9ရက်နေ့မှာတော့ထိုးစစ်ဆင်တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းနဲ့တလားတာတစ်ဖက်သက်အပြည့်ရကြောင်းကြေညာခဲ့ပါတယ်အစိုးရတမ်ရော့ဘက်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာစီးရေးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ကုန်ကစတင်ပြီးရပ်ဆိုင်းကြောင်းကြေညာထားပြီးဒီကြေညာချက်တက်တန်းတိုးမြင့်မှုရဲ့နောက်ဆုံးရက်ကတော့ဒီလ21ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်